Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ30ရက်ပုထုနေ့ညဖက်9:00နာရီ10:00အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
ကျမတင်ခီထိုက်ပါရှင်တရုတ်ကွန်ပျက်စီးတွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်လာရင်လက်တုံ့ပြန်မယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်အစ္စရင်းနဲ့အပြစ်ခံရက်စဲရေးသဘောတူညီချက်ရပြီလို့ပါလက်စတိုင်းဘက်ကဒီကနေ့ပြောဆိုထားပြီးတဲ့နောက်အစ္စရင်းနဲ့ဂါဇာနယ်ဇက်မှာတိုက်ပွဲတွေဆဲသွားပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပါရှင်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်မှုတိုးတက်မလာဘူးဆိုတဲ့အမေရိကန်ရဲ့နောက်ဆုံးအစီရင်ခံစာဖော်ပြချက်ကိုမြန်မာအစိုးရကကန့်ကွက်လိုက်ပါတယ်
။ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ကြားရုပ်ဖြစ်ပါတယ်။ဒါကြောင့်ဒီနေ့အပြည့်ကျွန်တော်တို့လွတ်လပ်တော်ပြည်တော်ပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးရတ
ယ်။သာသနာရေးရာညွန်ကြားရေးမှူးအောင်ဆောင်ဝင်းပြောသွားတာပါရှင်။အပြည့်ဆုံးကိုတော့မကြခင်ကြားကြမှာပါ။ဒီနောက်မှာတော့မြန်မာဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးအမေရိကန်သက်အမတ်ကြီးအမြင်ကိုကြားကြရမှာဖြစ်တယ်လို့မြန်မာတက္ကသိုလ်ရေးစာသင်ကျောင်းတွေမှာကျင်းပတဲ့ဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သက်လိုက်တဲ့အမိန့်ပေါ်ပညာရေးလောကကပညာရှင်တို့ရဲ့အမြင်ကိုလည်းတင်ပြသွားမှာပါ။ဒုတိယပိုင်းနိုင်ငံဝမ်မှာတော့ဦးကျော်စံနာရဲ့မြန်မာအရေးသုံးသပ်ချက်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရထားတဲ့သတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
တရုတ်ကွန်ပျက်စီးတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစီအစဉ်အတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောဆိုလိုက်ပါတယ်။ထူးခြားတဲ့ထုတ်လုပ်မှုနည်းပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကွန်ပျက်စီးတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားကြောင်းမနေ့အင်္ဂါနေ့မှာအမေရိကန်အစိုးရကြေညာချက်ကဖော်ပြခဲ့တာပါ။နည်းပညာလွှဲပြောင်းမှုညာနာပျက်စီးမူပိုင်ခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုပ်ပုံကိုင်ပုံအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်အစိုးရရဲ့ကြေညာချက်အပေါ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြင်းပြင်းထန်ထန်ဝေဖန်ပါတယ်။အမေရိကန်အစိုးရဟာအရင်လက်ထက်ကလုပ်ပုံကိုင်ပုံအနေနဲ့ကွဲလွဲဆန့်ကျင်ပြီးထင်ရှားဆိုင်နေတာဟာဆိုရင်နိုင်ငံတကာဆက်ဆံရေးမှာယုံကြည်စိတ်ချရမှုပျက်စီးသွားမဲ့အန္တရာယ်ရှိနေတယ်လို့ဟွာကသတိပေးပြောဆိုပါတယ်။ကွန်တိုရေးစစ်ပွဲကိုတရုတ်ဘက်ကမကြောက်ဘူးလို့ဟွာချောင်ရင်ကပြောဆိုပြီးအခွန်တိုးကောက်လာရင်တော့ပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်မယ်လို့လည်းပြောဆိုထားပါတယ်ရှင်
။အစိုးရနဲ့သဘောထားကွဲလဲတဲ့ရုရှားသတင်းစာဆရာတူယူကရိန်းနိုင်ငံကီယက်မြို့တော်မှာတပ်ဖြတ်ခံရမှုဟာရုရှားလက်ချက်ဖြစ်တယ်လို့ယူကရိန်းဘက်ကဆွဆဲချက်ကိုရုရှားအစိုးရတာဝန်ရှိသူတွေကပယ်ချလိုက်ပါတယ်။နိုင်ငံရေးအရာချင်းချောင်းနောက်ရှက်မှုတွေကြောင့်ဆိုပြီးယူကရိန်းနိုင်ငံကိုတင်းရှောင်နေတဲ့ရုရှားသတင်းစာဆရာအခေဒီဘတ်ချန်ကိုဟာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရကြောင်း KF မြို့တော်မှာရှိတဲ့ရဲတပ်ဖွဲ့ကပြောပါရယ်အစသောက်ဝယ်ပြီးပြန်လာ KF မြို့တော်ကသူနေထိုင်ရာတိုက်ခန်းတွဲတစ်ခုလှေကားမှာပဲမနေ့တုန်းကနောက်ကျောကနေအပြစ်ခံခဲ့ရတာလို့ရဲကပြောပါရယ်အသက်42နှစ်အရွယ်ရုရှားသတင်းသမားအသက်ခံရတဲ့သတင်းကြောင့်လုပ်ဖို့ကိမက်တွေအင်အားသိမ့်ခဲ့ကြသလိုယူကရိန်းရှေ့ဘက်မှာခွဲထည့်ရေးအတွက်တော်လန်ပုံကံမှုတွေကိုအားပေးထောက်ခံခဲ့ပြီးခရိုင်းမီးယားဒေသကိုလည်းသိမ့်ပိုက်ခဲ့တဲ့ရုရှားနဲ့ယူကရိန်းအစိုးရကြားဆက်ဆံရေးမှာနောက်ထပ်တင်းမာစရာတစ်ခုလည်းဖြစ်ခဲ့ရတာပါရုရှားသတင်းတောက်ဟာသူလုံနေတဲ့အလို့ကြောင့်တက်ခံရတာဖြစ်နေကြောင်းလဲမနေ့နောက်မိုင်းရုပ်မြင်သံကြားထုတ်လင့်ချက်မှာရဲတပ်ဖွဲ့ကြီးအကဲအန်ရီခရစ်ချန်ကိုကမှတ်ချက်ပြီးပြောဆိုခဲ့ပါတယ်တေဆုံးသူသတင်းတောက်ရဲ့ယူသားမှုနဲ့ခိုင်မာတဲ့ရည်တည်ချက်ပေါ်ရုရှားအာဏာရှင်ရဲ့ရန်တရားကခွင့်လွှတ်နိုင်ဖို့မရဘူးလို့လဲအသက်ခံရတဲ့သတင်းထွက်ပေါ်လာပြီးနိုင်ပိုင်းအကြမှာပဲယူကရိန်းဝန်ကြီးချုပ်ဗိုလိုဒီမာဟာရိုစမန်က Facebook ကနေပြောဆိုခဲ့တာပါရုရှားဆူရရဲ့စုံစမ်းစစ်ဆေးကော်မတီကတော့တပ်ဖြတ်ခံရမှုအတွက်တီးခြားစုံစမ်းနေကြောင်းပြောပါရယ်ရုရှားနိုင်ငံသားဝန်ကြီးဌာနကလည်းယူကရိန်းအာဏာပိုင်ကြီးအနေနဲ့စုံစမ်းစစ်ဆေးမှုတွေအစွမ်းကုန်ချက်ချင်းလုပ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့သက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါရယ်ခင်ဗျာ
အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြစ်ခံရစေးရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုတွေညှော့နှဲသွားပါတယ်။သဘောတူညီချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဘက်ကအတိမပြုပါဘူး။ဒါပေမဲ့လည်းဂါဇာဘက်ကစစ်သွေးကြွတွေရဲ့လက်နက်ကြီးတွေဒုံးကျည်တွေနဲ့ပစ်ခတ်မှုရက်ရင်အစ္စရေးဘက်ကလည်းတုံ့ပြန်တိုက်ခိုက်မှုရက်မယ်လို့ပြောဆိုထားပါတယ်။ပါလက်စတိုင်းသိမ်းပိုင်နယ်မြေရဲ့နယ်စပ်ဒေသတွေကိုဥတီပစ်ခတ်တဲ့ဒုံးကျည်တွေကိုအစ္စရေးဘက်ကအိုင်ယွန်ဒုံးဒုံးရံကာကွယ်ရေးစနစ်နဲ့ကြားပြတ်ဖျက်ချခဲ့ပြီး ဂါဇာကမ်းမြောင်ဒေသကဟမတ်စ်ပြစ်မှတ်တွေကိုညပိုင်းမှာအစ္စရေးဘက်ကတိုက်လေယာဉ်တွေရဟတ်ယာဉ်တွေတုံးပြီးလေကြောင်းကနေထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါဒုံးကျည်နယ်လက်နဲ့ထုတ်လုပ်ရေးစခန်းနေရာတွေစစ်တပ်အဆောက်အအုံဝင်းတွေနဲ့လေးချင်ရဲ့အဆောက်အအုံတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါရတယ်။ဂါဇာကမ်းမြောင်ဒေသကပြည်သူတွေအကျိုးမရှိစေမဲ့လုပ်ရမျိုးကိုဟာမတ်စ်အကြမ်းဖက်အဖွဲ့ကပြန်လုပ်လာတာလို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုထားပါရတယ်
။အာဖဂန်နစ္စတန်နိုင်ငံမျိုးတော်ကာဘူးကပြည်ထရေးဝန်ကြီးဌာနရုံးချုပ်ကိုဒီကနေ့ဗုဒ္ဓဟူးနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးသွားပါရတယ်။ဝန်ကြီးရုံးအဆောက်အအုံဝင်းအပြင်ကလုံချုံရေးစစ်ဆေးဂိတ်မှာကာဗွန်ဖောက်ခဲ့ပြီးစတင်တက်ခဲလိုက်တာပါလက်နက်ကင်တက်ခဲရေးသမားအဖွဲ့ကအဆောင်ဂိတ်ကိုဖျက်ချဝင်ရောက်ပြီးအဆောက်ဦးဝင်းအတွင်းကိုဝင်ရောက်တက်ခဲတာမှာလုံချုံရေးတပ်ဖွဲ့တွေကပြန်ပြီးတော့ခုခံခဲ့ပါတယ်တက်ခဲမှုအတွင်းလူ9ဦးဒဏ်ရာကြောင်းဒဏ်ရာရကြောင်းပြည်ထရေးဝန်ကြီးဌာနပြောခွင့်ရနဂျစ်ဒန်နစ်ကပြောပါတယ်ဒီကနေ့တက်ခဲမှုကဘာလို့လက်ချက်ဆိုတာတော့မသိရသေးပါဘူးအမေရိကန်ထောက်ပံ့ထားတဲ့အာဖဂန်ဆွေးရပေါ်တာလီဘန်တို့ရဲ့ຫນွေဦးရသည့်ထိုးစစ်တွေမှာမြို့တော်ကဘူးကိုတိုးပြီးတော့တက်ခဲဖို့တာလီဘန်တို့ကအခိုင်အမာပြောဆိုထားပါတယ်ခင်ဗျာ
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဘယ်ရောက်သွားတယ်လဲဆိုတာနဲ့ပတ်သက်ပြီးသဲလွန်စာသစ်တွေတွေ့တာနဲ့ရှာဖွေရေးပြန်လုပ်မယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့အမေရိကန်ခြေစိုက် Ocean Infinity ကုမ္ပဏီကစတူယန်ကီလိုမီတာ13,200ရှာဖွေပြီးတဲ့နောက်၃လကြာရှာဖွေရေးလုပ်ငန်းတွေကိုမနစ်အင်္ဂါနေ့မှာအဆုံးသတ်ခဲ့တာပါမတွေ့နိုင်တဲ့နေရာမှာဆက်ပြီးမရှာနိုင်တော့တဲ့အခြေအနေပါလို့ဝန်ကြီးချုပ်မဟာတရားမိုဟာမက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းထောက်တွေကိုပြောပါတယ်လူပေါင်း239ဦးလိုက်ပါခဲ့တဲ့ Boring 93လုံးလေယာဉ်ကကွာလာလမ်ပူကနေဘေကျင်းမြို့တော်ကိုပြန်တန်းခဲ့စဉ်2014ခုနှစ်မတ်လ10ရက်နေ့မှာပျောက်ဆုံးခဲ့ရပြီးကမ္ဘာလေကြောင်းပြန်တန်းမှုမှာအဆန်းကျယ်ဆုံးဖြစ်ရပ်တစ်ခုဖြစ်ခဲ့ပါတယ်ဒေါ်လာတန်150ကျော်သုံးပြီးအိန္ဒိယသမုဒ္ဒရာအတွင်းစတူယန်ကီလိုမီတာ13,900ကျော်လောက်ကိုရှာဖွေခဲ့ပြီးတဲ့နောက်မှာဩစတြေးလျမလေးရှားနဲ့တရုတ်အစိုးရတို့ဘက်ကလည်းတရားဝင်ရှာဖွေမှုတွေကိုအဆုံးသတ်ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကြွေးမီရွှတ်ချနိုင်ရေးရည်ရွယ်ပြီးတရုတ်နိုင်ငံနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဒေါ်လာဘီလီယံနဲ့ချီကုန်ကြမဲ့အခြေခံအဆောက်အအုံလုပ်ငန်းတွေကိုပြန်လည်ညှိနှိုင်းဖို့ဝန်ကြီးချုပ်တဲ့မဟာသီယာမိုဟာမက်ကကြိုးပမ်းနေချိန်မှာပဲနိုင်ငံဆက်ဆံရေးကိုပြန်လည်ထိန်းချုပ်ဖို့မလေးရှားနဲ့တရုတ်နိုင်ငံတို့နီးလန်းရှာနေကြပါတယ်မလေးရှားနိုင်ငံမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေအနက်အမေရိကန်ဂျပန်စင်ကာပူနိုင်ငံတွေကိုကျော်လွန်ပြီးတရုတ်နိုင်ငံကဒေါ်လာ 3.38 ဘီလီယံနဲ့ဦးဆောင်နေတာပါအဓိကကျတဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုတော့ဝန်ကြီးချုပ်ဟောင်းနဂျစ်ရဇက်ဆိုရလက်ထက်မှာသဘောတူခဲ့တာပါအဓိကသဘောတူညီချက်တစ်ခုဖြစ်တဲ့ဒေါ်လာ 14 ဘီလီယံကုန်ကြမဲ့အရှိတ်အဝါကံယူရန်ယထာလန်ကြောင့်အပြင်ကုန်ထုတ်လုပ်ငန်းတွေအင်ချင်မီလုပ်ငန်းတွေနဲ့အစိုးရငွေချေးစာချုပ်တွေမှာတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတာပါတရုတ်နိုင်ငံရဲ့အကျိုးတွေများလွန်းတဲ့ပေါ်ဆိုးရိမ်မှုတွေဟာပြီးခဲ့တဲ့မလေးရှားရွေးကောက်ပွဲမှာအရေးပါတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်တရုတ်နိုင်ငံခေတ်သစ်ပိုလမရဲ့တစ်စိတ်တစ်ပိုင်းအဖြစ်တောင်တရုတ်ပင်လယ်နဲ့ထိုင်းနိုင်ငံနယ်စပ်ကိုဆက်သွယ်ပေးမဲ့ကီလိုမီတာ688ရှည်လျားတဲ့လမ်းကြောင်းမှာမလေးရှားနိုင်ငံအရှိတ်ဘက်ကံယူရန်ယထာလန်စီမံကိန်းဟာအဓိကအစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်မလေးရှားဆိုတာတစ်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့အစီအစဉ်ဟာနိုင်ငံကုန်ထုတ်လုပ်မှုပမာဏရဲ့80ရာခိုင်နှုန်းအထိရှိနေတဲ့ဒေါ်လာ 251.32 ဘီလီယံကျွေးမီကိုရွှတ်ချနိုင်မှုဖြစ်ကြောင်းပြောဆိုထားတာပါအခြေခံစောက်ဝင်စီမံကိန်းတွေနဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအပြင်အထူးသဖြင့်တရုတ်အလုပ်သမားတွေနဲ့ကျွမ်းကျင်သူတွေပေါ်မိခိုအားထားနေရတာတွေကိုပြန်လည်ဆန်းစစ်မှာဖြစ်ကြောင်းလဲဝန်ကြီးချုပ်တဲ့မဟာသီယာကပြောဆိုပါရခင်ဗျာ
မကြသေးခင်လတွေအတွင်းအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူသားချင်းနဲ့ချီတေဆုံးရတဲ့ဖြစ်ရပ်တွေကြုံခဲ့ရပြီးတဲ့နောက်ဟိမဝန္တာတောင်တန်းဒေသကပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားမှာ2003ခုနှစ်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလိုက်နာဖို့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံတို့အကြားသဘောတူလိုက်ကြပါတယ်။အထူးဆက်သွယ်ရေးလိုင်းကနေဆွေးနွေးမှုတွေအတွင်းပဋိပက္ခဖြစ်မဲ့အခြေအနေတွေကိုအဆုံးသတ်ဖို့နှစ်ဖက်သဘောတူခဲ့ကြောင်းပါကစ္စတန်စစ်တပ်ကဒီကနေ့ကြေညာပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယချင်းနှစ်နိုင်ငံကြားကကက်ရှမီးယားဒေသမှာလက်နက်ငယ်တွေလက်နက်ကြီးတွေနဲ့ အပြန်အလှန်ပြစ်ခတ်မှုတွေကြောင့်အိန္ဒိယနိုင်ငံဘက်ခြမ်းကထောင်ပေါင်းချီတဲ့ဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ပါကစ္စတန်နဲ့ပူးပေါင်းမှုကက်ရှမီးယားဒေသမှာခွဲထွက်ရေးအတွက်ပုံကန်နေတဲ့သဘုံတွေကိုပါကစ္စတန်နိုင်ငံကအားပေးထောက်ခံနေတယ်လို့စွပ်စွဲထားပါတယ်။ပါကစ္စတန်ကတော့အိန္ဒိယရဲ့စွပ်စွဲချက်ကိုညှင်းပါတယ်။1948ခုနှစ်ဗြိတိန်ကိုလိုနီလက်အောက်ကလွတ်မြောက်လာခဲ့တဲ့ဟိန္ဒူအများစုရှိရာအိန္ဒိယနိုင်ငံကနေမွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နိုင်ငံအဖြစ်ခွဲထွက်သွားပြီးတဲ့နောက်ကက်ရှမီးယားနယ်စပ်ဒေသပိုက်ဆိုင်မှုအတွက်နှစ်နိုင်ငံကြားစစ်ပွဲကြီးနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ
်။ American Starbucks Coffee Company ကနိုင်ငံတော်ဝန်မှရှိတဲ့သူ့ရဲ့စိုင်ငွေပေါင်း 8,000 ကိုအင်္ဂါနေ့ကတရက်တာပိတ်ပစ်ခဲ့ပြီးဒီကော်ဖီဆိုင်တွေမှာခွဲခြားဆက်ဆံမှုတွေမရှိစေဖို့အတွက်ဝန်ထမ်းပေါင်း 35,500 ကို၄နိုင်ကြာတင်နှံပေးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက Philadelphia မြို့က Starbucks Coffee ဆိုင်တစ်ခုမှာလူမဲအမျိုးသား2ဦးဖမ်းဆီးခံခဲ့ရတဲ့ဖြစ်ရပ်ကြောင့်အခုလို Starbucks ဆိုင်တွေပိတ်ပြီးဝန်ထမ်းတွေကိုဆက်ဆံရေးတင်နန်းတွေပေးခဲ့တာပါ။ Coffee ဆိုင်ထဲမှာဘာမှမဝယ်ပဲတငယ်ချင်းကိုထိုင်ဆောင်နေကြတာလို့ဆိုတဲ့လူမဲအမျိုးသား2ဦးကို Starbucks ဝန်ထမ်းတဦးကရဲခေါ်ပြီးတော့ဖမ်းဆီးခံခဲ့တာနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားတဲ့လုပ်ရပ်ဆိုပြီး Starbucks ပေါ်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ရှိခဲ့ပါတယ်။ဒီဖြစ်ရပ်နောက်ပိုင်းအခုလိုတင်နန်းတွေပူချရတဲ့အဓိကချက်ကတော့လူမျိုးရေးကွဲပြားမှုတွေမရှိတဲ့အောင်လုပ်ပြီးဆက်ဆံတာမျိုးထက်ကွဲပြားမှုကိုလက်ခံပြီးခွဲခြားဆက်ဆံတာမျိုးမလုပ်ဖို့ဖြစ်တယ်လို့ Starbucks Company အကြီးအကဲ CEO Kevin Johnson ကပြောပါတယ်။ဖမ်းဆီးခံခဲ့ရတဲ့ Nelson နဲ့ဒီ Robinson တို့နှစ်ဦးကိုတော့ဘလောက်ဆိုတာအတိအကျမသိရသေးတဲ့ငွေကြေးပမာဏတစ်ခုနဲ့အမှုကိုကြေးစီခဲ့ပြီးသူတို့နှစ်ဦးရဲ့ပညာရေးစည်းတွေကိုလည်း Starbucks ကကြက်ခံပေးမယ်အကြောင်းကန့်လန့်ခဲ့ပါတယ်ခင်ဗျာ။
တရုတ်ဘက်ကကန့်ကွက်မှုတွေတိုးလာပေမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးမှာအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်။ဒီလိုခုံမောင်းသွားလာမှုအပေါ်မှာတရုတ်တနိုင်ငံတဲကသာဆန့်ကျင်ကန့်ကွက်နေတာကိုလဲကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းကကျွန်းတွင်ပေါ်မှာတရုတ်ဘက်ကစစ်ရေးတိစောက်မှုတွေလုပ်နေတာကိုထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုံမဲ့ Rainback နိုင်ငံတကာပင်လယ်ပြင်စစ်ရေးလေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ရှင
်
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကွန်အောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်တားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဟာတိုးတက်လာမှုမရှိသေးဘူးလို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းကအတိုင်းအတာဒေသတချို့မှာလည်းဘာသာရေးအရာဖိနှိပ်မှုတွေရှိနေတယ်လို့သူကထောက်ပြပါတယ်။အင်္ဂါနေ့တော့အမေရိကန်နိုင်ငံခြားရေးဌာနမှာ2019ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုထုတ်ပြန်ခဲ့တာပါ။ဒီအကြောင်းကောင်းအောင်ကတင်ပြထားပါတယ်ရှင်။
2019ခုနှစ်ဩဂုတ်လနောက်ပိုင်းမှာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေအတွင်းရခိုင်ပြည်နယ်ကရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခသည်တိုင်းနဲ့ချီဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။အာဆာအစွန်းရောက်အဖွဲ့ကမြန်မာလူမျိုးရေးကင်းစခန်းတွေကိုဝန်ရောက်စီးနှင်းပြီးစစ်တပ်ကနေမင်းရှင်းလင်းရမှာနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တဲ့ဆိုပြီးအဲ့ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကနေထွက်ပြေးခဲ့တာပါ။ဒီအချိန်ပေါ်အမေရိကန်ပါဝင်နိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။VOA နဲ့တွေ့ဆုံမြင်မြန်ခံအတွင်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမကြီး Sam Brownback
The official legal category is ethnic cleansing
ဒီကဖြစ်လူနည်းစုမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရှိနေပြီးခုခါမှာတော့မြန်မာနိုင်ငံမြောက်ပိုင်းကကချင်ခရစ်ယာန်လူနည်းစုတွေကိုလည်းဖိနှိပ်နေပါတယ်ဒါကြောင့်ကဘာကြီးအနေနဲ့ဒီလိုအခြေအနေတွေကိုတားဆီးမှသာနောက်ထပ်ဘယ်နေရာမှာမှဒီလိုဖိနှိပ်မှုတွေထပ်ဖြစ်မလာမှာပါ
ဒီလိုအခြေအနေတွေကြောင့်နိုင်ငံတွေမှာလူမှုဟာပိုးပြီးတော့အုံကြွလာကြသလိုမြန်မာနိုင်ငံမှာဆိုရင်လည်းလက်ရှိဖြစ်ပေါ်နေတဲ့အနေအထားအရဆိုရင်စစ်တပ်ရဲ့လုပ်ရက်တွေကိုလူမှုကလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်ဖို့လိုကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာပြည်ရင်းစစ်တမ်းကြောင့်ဒုက္ခသည်တိမ့်တဲ့ကြီးအားမြန်မာနိုင်ငံကနေအိမ်နီးချင်းနိုင်ငံတွေတဲ့မကြာခဏထွက်ပြေးခိုလုံကြရသလိုအခုချိန်မှာဆိုရင်လည်းကချင်ပြည်နယ်ကအခြေအနေဟာဆိုးရွားနေကြောင်းတမ်မကြီး Brownback ကထောက်ပြပါတယ်
Honestly, and if anything, I see a more emboldened government in Burma.
When you talk about the young people who are trying to get into the country, the people who are trying to get into the country, the people who are trying to get into the country, the people who are trying to get into the country, the people who are trying to get into the country,
မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေအပြင်လူခွင့်အခြေအနေတွေကြောင့်အမေရိကန်အောက်လွှတ်တော်ကလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိတဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကိုမကြသေးခင်ရက်ပိုင်းတွေအတွင်းအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့တန်းခတ်အရေးယူဖို့ချိုးပန်းရမှာနိုင်ငံတကာအနေနဲ့လည်းအတူယက်တည်ဖို့တန်မတ်ကြီး Brown Bag ကပန်ကြားပါတယ
်။ I think it needs to be a lot of countries doing it.United States stands
တကယ်ရည်ရည်ဝလိုဝင်မယ်လေနိုင်ငံတော်များကဒီလိုလှုပ်ဖို့လိုမယ်ထင်ပါတယ်အင်းဒီချင်းတရုတ်နိုင်ငံဟာသူတို့လှုပ်တင်တဲ့လောက်မလှုပ်တာကြောင့်တိတဲ့ပေါ်ပြီးလှုပ်ဖို့လည်းလိုပါတယ
်တမ်မကြီးဘရောင်းဘက်ဟာဧပြီလရုံးကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တောက်ရောက်ကြည့်ရှုခဲ့ပြီးအဲ့ဒီဒုက္ခသည်စခန်းကအခြေအနေဟာအတော်လေးဆိုးရွားနေတယ်လို့ပြောပါတယ်မြန်မာနိုင်ငံကိုတောက်ရောက်လေ့လာဖို့လဲတမ်မကြီးကခွင့်တောင်းခဲ့ပေမဲ့မြန်မာအစိုးရကပြည်ဝင်ခွင့်မပေးတာကြောင့်တောက်ရောက်နိုင်ခြင်းမရှိပါဘူးခင်ဗျာ
ကောင်းအောင်တင်ပြသွားရပါရှင် POA မြန်မာပိုင်းကနေပုံထုံးနဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အစိုးရက2019ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစားမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအစိုးရအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်သူကမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့အညီလွတ်လပ်စွာကိုယ်ကွယ်ခွင့်ပြုရာကြောင်းတုံ့ပြန်လိုက်ပါတယ်လူအခွင့်အရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကတ်တမှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကာကွယ်စောင့်ရှောက်မှုပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာတွေရှိပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစားမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိတယ်လို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကအခုလိုတုံ့ပြန်ပါတယ်
။ဖွဲ့စည်းပုံခြေလှမ်းဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလက်လက်စွာဘုရားမျိုးပြုထားပြီးသားပါခင်ဗျ။ဘာသာရေးလေးလေးကိုလည်းကျွန်တော်ဝိသေသာကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။တိုင်းနဲ့ပြည်နယ်14ခုမြေကြီးတော့ကောင်းပြီးသားဆက်ကားမှုမှာပြည်နယ်ကြီးတစ်ခုနဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကန့်သွားပါတယ်။တကဘာပေါ်မှာမမှမရှိတဲ့ရန်ကုန်မြို့နယ်ကောင်းကြီးမှာဘုရားဘာသာပြရုပ်ဖြစ်တဲ့စုမီဖျားရှိတယ်လို့ခရစ်ယာန်ဘာသာကူးရတဲ့ချက်ချောင်းကြီးရှိပါတယ်။ကျွန်တော်အစ္စလာမ်ဘာသာကူးရတဲ့ပလီရှိပါတယ်။နောက်ကျွန်တော်တို့ဟိန္ဒူဖျားချောင်းရှိပါတယ်ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ကြာရုပ်ဖြစ်ပါတယ်ဒါကိုကြည့်ကြရပြီကျွန်တော်ဒီလွတ်လပ်စွာကိုယ်ပြောပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးလိုပါတယ်သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတ
ယ်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလည်းသာသနာရေးရာညွှန်ကြားရေးမှုဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ်
ဒါအပြင်ကဖြစ်စဉ်တစ်ခုပါခင်ဗျာ။ဘာသာရေးနဲ့တော့ကြောနယ်လို့မရပါဘူးခင်ဗျာ။ဘာသာရေးတိစမှုပါဘူး။ဒါ green card ဖြစ်စဉ်တစ်ခုပါခင်ဗျာ။ရခိုင်ပြည်ကလည်းကျွန်တော်တို့နိုင်ငံတော်နဲ့ချိန်ညှိထုတ်ပြီးသားဖြစ်ပါတယ်။ဝန်ကြီးဌာနတွေရဲ့နှစ်မြတာဟောမှာလည်းကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်။အဲ့ဒီမှာကျွန်တော်တွေ့တူးပြောပြမှရှိပါဘူး။ဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာ။နော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူး။
မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်းပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထူတာတွေကိုပိတ်ပင်ကန့်သတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတဲ
့ခုနှစ်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းချင်းနဲ့ရှိတဲ့လူမျိုးစုဘာသာဝင်တွေကပုံမူပြီးတော့ချုပ်ဖောက်မှုရှိတယ်ဆိုတော့အတန်ကြီးထွက်ပေါ်လာတယ်ခင်ဗျာဒီပြင်ဒီခရစ်ယာန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိတ္တမှုကိုတားဆီးတဲ့အကျဉ်းချက်တွေနောက်တစ်ခါမှာလမ်ဘာသာဝင်တွေရဲ့ဝိတ္တမှုနဲ့ဒီဟောပြောမှုကိုဒီပိတ်ပင်တဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်ဒီပြင်ကျွန်တော်တို့အစိုးရတွေမကဘဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်တွေကနေဒီနည်းစုဘာသာရေးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတ်ပြတ်ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုတွေရှိလာခြင်းကဒီဘာသာရေးတက်ခွင့်ပုံမှန်ဆိုးရွားလာတယ်လို့သက်ဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုတိကျထားပြီးသားသားလာတွေ့ရပါတယ
်ဒီလိုကန့်သက်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ်
ဘာသာရေးကိုဒီလက်လက်စွာယုံကြည်ဖို့ကိုခွင့်ဆိုတာတကယ်အခြေခံကျတဲ့အခွင့်အရေးဖြစ်ပါတယ်ဒီလူတယောက်ရဲ့ယုံကြည်မှုကိုစိတ်ပင်တားဆီးလို့မရဘူးလို့ဘာသာရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေနောက်ဝိသုမှုတွေသီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ် အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အတိမတ်ကြည့်ပြီးတာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကြမ်းဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်အထူးဖြင့်ဘာသာရေးကိုအခြေခံပြီးတော့မုန်တီးမှုတွေဖြစ်အောင်နှုတ်ဆော်တာတွေအကြမ်းဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ်
အမေရိကန်ဆိုးရွားကထုတ်ပြန်တဲ့အစီရင်ခံစာမှာမြန်မာနိုင်ငံမှာလူဦးရေ52တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရစ်ယာန်ဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။အမေရိကန်လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1999ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရင်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်
။ကိုမိုးစောတင်ပြတော်ရပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကတက္ကသိုလ်ကောလိပ်ကျောင်းတွေမှာလုပ်နေတဲ့စာရန်ဖတ်ပွဲဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သတ်ချုပ်ချယ်တဲ့အမိန့်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာဟာတက္ကသိုလ်တွေမှာရှိတဲ့အဆင့်အလာကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပြည်သူတွေသွားချင်တဲ့ဒီမိုကရေစီပညာရေးစနစ်ကိုနောက်ပြန်ဆွဲသွားနေကျင်တာဖြစ်တယ်လို့ပညာရေးလောကပညာရှင်တချို့ကဝေဖန်လိုက်ပါတယ်။ပညာရေးဝန်ကြီးဌာနရဲ့ဒီထုတ်ပြန်ချက်ကိုဆရာဆရာမအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်။ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
တက္ကသိုလ်ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲတွေလုပ်လို့ရတယ်ဆိုရင်ပါမောက္ခချုပ်ကျောင်းအုပ်ကြီးတွေရဲ့စီစစ်ချက်ယူရမှာဖြစ်တယ်လို့တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်နဲ့အတူအစိမ့်ပညာရေးဦးစီးဌာနရဲ့သဘောထားမှတ်ချက်တွေရယူပြီးသတ်မှတ်ချက်နဲ့ကိုက်ညီမှသာခွင့်ပြုမှာဖြစ်ကြောင်းမေလ21ရက်နေ့ကအစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသင်းဝင်းရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြုရင်ပြောင်းလဲရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသားတွေနဲ့ပတ်သက်လို့အခုလိုညွှန်ကြားချက်အမိန့်ထုတ်ပြန်လိုက်တာဟာ NLD အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်နေတယ်လို့ NNER အဖွဲ့ဥက္ကဋ္ဌဒေါက်တာသင်းလွင်ကဝေဖန်လိုက်ပါတယ
်ဒီဟိုဟာပညာရေးဝန်ကြီးဌာနရဲ့အမိန့်ညွှန်ကြားစာကိုကျွန်တော်သဘောမတူဘူး။ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်တွေကဒါပညာရေးကိုလေ့လာရှာဖွေနေတာတက္ကသိုလ်တွေကဒီခေတ်စနစ်ကဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့နေရာဖြစ်ရဒါဒီမိုကရေစီနိုင်ငံတစ်ခုကဒါအရေးကြီးတဲ့အချက်ပဲလေ။ဆိုတော့ဒီကျောင်းသားတွေအခုလိုပြိပင်တာကဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းဆန့်ကျင်နေတယ်။ဒီကျောင်းသားတွေဆရာတွေရဲ့လွတ်လပ်စွာပြောဆိုခွင့်တို့လွတ်လပ်စွာထုတ်ဖော်ခွင့်တို့လွတ်လပ်စွာပညာရည်တွေလေ့လာခွင့်တို့ဆိုတာကိုလည်းပြိပင်ထားစီရရောက်တယ်။အဲဒါကြောင့်ဒီပညာရေးဝန်ကြီးနဲ့ဒါထုတ်ပြန်တဲ့ကြေညာချက်ကိုကျွန်တော်သဘောမတူပါဘူး
။ပညာရေးဌာနရဲ့ထုတ်ပြန်ချက်ဟာတက္ကသိုလ်တွေမှာရှိသင့်ရှိထိုက်တဲ့အစဉ်အလာတွေကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပညာရေးလောကကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့သင်းဘောကမဂ္ဂဇင်းအယ်ဒီတာဂျိုဟောင်းဦးတင်မောင်တန်းကပြောပါတယ်
။တက္ကသိုလ်ဆိုတာစဉ်းစားတွေးခေါ်ပုံကိုရအောင်ရည်ရွယ်ပြီးလုပ်ကြတဲ့နေရာပေါ့နော်။ဆိုတော့စဉ်းစားတွေးခေါ်ပုံဖွံ့ဖြိုးတိုးတက်မှုကိုအများကြီးထိခိုက်တယ်လို့ကျွန်တော်ထင်တယ်။တက္ကသိုလ်တွေကအဲ့ဒီလိုစာလမ်းဖတ်ပွဲတွေနိုင်ငံရေးနဲ့ပတ်သက်တဲ့စကားပွဲတွေနဲ့မကင်းဘူးပေါ့နော်။ဒီဆုံးဖြတ်ချက်ကိုဆုံးဖြတ်တဲ့ပုံကိုဒီရဲ့ဆုံးဖြတ်ပုံချင်းကပုံဟာကိုလိုနီခစ်ကတက္ကသိုလ်တွေထုတ်ပြပုံနေတဲ့တော့ပုံပြီးနိုင်ကြတယ်လို့ပြောရမယ်ဒါကြောင့်မို့နော်ဒါကနိုင်ငံတကာဆင်လာတက္ကသိုလ်ဆိုတဲ့ဆန်ရှင်ဆန်ညွန်းနဲ့ဆိုရှင်အင်မတန်ဖိနဆန်ရှင်ဖြစ်တဲ့ညွှန်ကြားချက်ပ
ါကွန်မြူနစ်သဘောတရားပညာရှင်ကာမတ်စ်ရဲ့နှစ်200ပြည့်ခန်းနာကိုဘဂဒါကျောင်းသားတွေဥဆောင်ပြီးမေလ5ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ဝိဇာခန်းမဆောင်မှာကျင်းပခဲ့ပြီးနောက်ပညာရေးဝန်ကြီးဌာနရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အဲ့ဒီပွဲမှာစာတမ်းဖတ်ပွဲကြပြာယူပွဲနဲ့ရုပ်ရှင်ပြပွဲတွေပါဝင်ပါတယ်။နိုင်ငံကမှာဆိုရင်နိုင်ငံရေးစနစ်စီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့တက္ကသိုလ်တွေကိုနိုင်ငံတော်အရောင်စုချတာမျိုးရှိတယ်လို့ဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေဆိုတာအများအားလေ့လာပြီးတော့ဝေဖန်ထောက်ပြနေမှာကျွင်းချက်တွေပြင်ပြီးမှကိုကောင်းတဲ့စနစ်ကိုရောက်အောင်မှာကျွန်တော်အဲ့ဒီကိုသွားစီခြင်းနဲ့ဝေဖန်ထောက်ပြတာလေ။တခြားဒီမိုကရေစီနိုင်ငံတွေဆိုရင်ခေတ်စနစ်ကိုထောက်ပြတဲ့သူတည်တနာတွေထုတ်ဖော်နိုင်တဲ့တက္ကသိုလ်တွေကိုစုဆောင်ပေးတယ်။အကြောင်းအကျိုးအကောင်းဆုံးဝေဖန်နိုင်နေဆိုရင်အဲ့ဒီလိုတက္ကသိုလ်မျိုးကိုစုပေးတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီသွားမယ်ဆိုရင်အဲ့ဒါမျိုးအားပေးတယ်
။အခုလိုပညာရေးဝန်ကြီးဌာနရဲ့ကြေညာချက်ကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့သင်းဘောဦးတင်မောင်တန်းကသတိပေးလိုက်ပါတယ်
။ London School of Economics ကိုခေါ်တဲ့ London စီးပွားရေးတက္ကသိုလ်သူတို့ကနေပေါ်မောက်ခကြောက်ကိုဖိတ်လာတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှာပြောဖို့ပေါ့နော်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကြီးထွက်လာခဲ့တဲ့အတွက်ကြောင့်မို့လို့သူဟာရန်ကုန်စီးပွားရေးတက္ကသိုလ်မှာဟောပြောပွဲပို့ချချက်မပေးရဘဲနဲ့ကျွန်တော်တို့လိုသုတေနစင်တာမှာလာပြီးတော့လှုပ်သွားခဲ့ရတယ်။အဲ့ဒီတော့ နိုင်ငံခြားတက္ကသိုလ်တွေနဲ့ပူးပေါင်းဆွေးနွေးတဲ့ခါလေးမှာလည်းဒီညွန်ကြားချက်ကအကျုံးဝင်မယ်ဆိုလို့ရှိရင်အများကြီးထိခိုက်နိုင်မှာအစ်မြင့်ပညာရေးတက္ကသိုလ်ပညာရေးကအင်မတန်နှိမ့်ချနေတဲ့အချိန်မှာဒီညွန်ကြားချက်ကတိုးတက်အောင်လုပ်တာမဟုတ်ဘူးပိုပြီးညစ်တဲ့ညွန်ကြားချက်လို့ပြောရမှာပါနောက်ကျွန်တော်စိုးရိမ်တာလေးကလည်းကျောင်းသားလှုပ်ရှားမှုများပေါ်လာလို့ရှိရင်ကျွန်တော်ကတော့အံ့ဩမှာမဟုတ်ဘူးဗျအဲ့တော့ဒီကိစ္စဒီအတော်လေးသိရောက်မှုပမာဏကြီးသွားနိုင်တယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ
်ပညာရေးဝန်ကြီးဌာနရဲ့မေလ21ရက်ကြေညာချက်အမိန့်နဲ့ပတ်သက်လို့ဆရာမများအဖွဲ့ကကန့်ကွက်နေတယ်လို့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာပါရှင်အခုတော့လက်ပတောင်းနောင်ကျင်းနီစီမံကိန်းတရင်ဘက်ဆက်ရအောင်ပါစကိုင်းတိုင်းရင်းမာပင်ခရိုင်ထဲမှာရှိတဲ့လက်ပတောင်းနောင်ကျင်းနီစီမံကိန်းကနေစွန့်ပစ်တဲ့ရေဆိုးတွေကိုတောက်တုံးရေကန်အနေဖောက်ထုတ်တာရွာတွေအနီးလာရောက်စွန့်ပစ်တာတွေရှိနေတဲ့အတွက်ဒေသခံတွေစိုက်ပျိုးစားတောက်ဖို့ခက်ခဲလာပါတယ်ဒါအပြင်အဲ့ဒီစွန့်ပစ်ရေဆိုးတွေဟာတောက်တုံးနဲ့ဆဲထဲကိုစီးဝင်လာတဲ့ကြောင့်ဒေသခံတွေဘက်ကစိုးရိမ်မှုတွေတိုးလာနေတာပါဒီအကြောင်းထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
စကိုင်းတိုင်းရင်းမာပင်ခရိုင်ပသိမ်မုံရွာကားလန်နဘေးအနီးမှာပဲလက်ပတော်တောင်ကျင်းနီစီမံကိန်းကစွန့်ပစ်ရေတွေကိုမေလ29ရက်နေ့ကဖောက်ထုတ်နေတဲ့အတွက်လူတွေတောက်သုံးမှုလုပ်နေတဲ့ကြောက်ဖြူတိုင်းဆယ်ဘက်ကိုစီးဆင်းနေတဲ့အကြောင်းမိုးကျော်ပြင်ရွာကကိုဝင်းကျော်ကပြောပြပါတယ်
။မိုးကျော်ပြင်တောင်ရွာရဲ့ရှင်နာမှာသူကပါတော့ရောကွာတဲ့ဂိုက်ရှိရတော့အကွာချောင်းထဲမှာသူကဖွင့်ချတာ။ဒီကျွန်တော်ပသိမ်မုံကလားရဲ့ရှင်ထဲမှာခုနကပြောတဲ့ကျွန်တော်တို့ရဲ့ရှင်လိုက်ရှိရကွာတော့မှသူအဲ့ဒီတွေ့ရဲ့ဘမနီတန်စီချိုးခတ်ရတာရဲ့ဘေးမှာသူကမြောင်းပေါက်တာရှိရဲ့အဲ့မြောင်းနဲ့ပေါက်ကြတာအဲ့မြောင်းကနေမှအဲ့ဒီဒီကလည်းကြောက်တိုင်းဆယ်ပဲရောက်တာပဲအဲ့ဒီကြောက်တိုင်းဆယ်ကနေပြီးတော့ရှာမိထွက်မယ်ဆိုလို့ရှိရင်ဟိုဘက်မှာညင်းညင်းညင်းညင်းထဲမှာရောက်မှာ
ဂျင်းနီစီမံကိန်းကစွန့်ပစ်ရေတွေကိုကားတွေနဲ့တဲလာပြီးမိုးကြိုးပြင်ရွာအနီးမှာလာရောက်တုံနေတာတွေနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
သူတို့မိသားစုပြည်ကြီးတွေကိုဒီနောက်ဘက်မှာလာလာပြီးတော့နောက်တောင်ဘက်မှာပေါ့ဗျာအဲ့ဘက်မှာသူကလာပြီးတော့ထုတ်တာအဲ့ဘက်မှာသူကလာပြီးတော့ထုတ်တာဒီဥစ္စာတွေဗာရီတွေမှလည်းမတူဘူးပြီးတော့သူတို့ဥစ္စာတွေနန္ဒတာနန္ဒာကြီးအားကြီးအဲ့ဒီရေတွေကိုသူကလုတ်ပြီးဆိုရင်လူလူတွေမသိအောင်ဆိုပြီးတော့သူကဖုံးနေဖြူဖြူသွားတာဆောင်းရိုးထဲမှာတော့လွတ်ပြေးတာပေါ့ဗျာငါးတွေသေးတယ်အဲ့ဒီကျွန်တော်တို့ဒီကတော့ခေါ်တာတော့ဆလာပြားလို့ခေါ်တာပေါ့ဗျာရေကတော့နော်တို့ပဲလွတ်ပြီမလို့ရေကကျွန်တော်ပဲစီးတာမဟုတ်ဘူးလေကြောက်တိုင်းဆယ်ဘက်ကိုစီးတာဟုတ်တယ်ကြောက်တိုင်းဆယ်ကိုစီးတာအဲ့ဒီကအဲ့ရေကဘာလို့ရေတွေမှလည်းမသိတော့ကြသူကရေကညစ်ပြကြီ
းလေဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ဆက်ဆက်ပြီးအက်ဆစ်တွေစီးဝင်နေတဲ့စွန့်ပစ်မြေစာတွေကိုစိုက်ပျိုးလယ်မြေတွေမှာပုံနာတွေအပြင်အခုလိုမျိုးစွန့်ပစ်ရေစိုးတွေကိုစနစ်တကျစွန့်ထုတ်တာမျိုးတွေမလုပ်တာတွေကြောင့်သဘာပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုတွေရှိနေတယ်ဆိုပြီးသဘာပတ်ဝန်းကျင်ရေလှုပ်ရှားဆောင်ရွက်နေသူတွေကလည်းဆိုပါတယ် Amnesty International နိုင်ငံတကာလူငယ်ထမ်းသာခွင့်အဖွဲ့ကြီးကထုတ်ပြန်တဲ့ဒုက္ခတောင်တန်းလို့အမည်ပေးထားတဲ့အစီရင်ခံစာမှာတော့လက်ပတော်တောင်ကျင်းနီစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချက်မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာဆုံးရှုံးရတာတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်လက်ပတော်တောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပစ်ဖို့အတွက်လူအခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်
။မအေးအေးမပါရှင်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် AsiaSat 7 Joro ကနေဖန်ယူချစ်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ် VOA American အသံရဲ့ပုတ်ထွင်းနေ့ညဖက်10:00နာရီထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line meter 24 25နဲ့30တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသတ္တရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ30ရက်ပို့ထုံးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဒါရဲ့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီအထိအစီအစဉ်တွေကို line တိုမီတာ25 30နဲ့51အပြင် line မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမရေးအားကစားကဏ္ဍအပြင်ဥကျော်စန်သားရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
I think that is true and that isin a way not good news for Burma because Burma will want to maintain its neutrality and want to maintain its balance
မြန်မာကိုတရုတ်ကဘာကြောင့်ကူညီတယ်လဲဆိုရဲကောင်းစင်တဲ့ American ပြည်ထောင်စု Stimson Mawara အရေးအဖွဲ့တရုတ်ရေးရာဌာန Director Yun San ရဲ့ဆွေးနွေးချက်အပြည့်စုံကိုတော့ကြားခင်ကြားကြမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြာမရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်။နေ့စဉ်စားသုံးတဲ့အစားအစာတွေထဲပါတဲ့အဆီအအိမ်တွေအငန်တွေကကိုယ်ခန္ဓာရဲ့နေရာတွေမှာသွားပြီးတော့အနေထိုင်တာကြောင့်နှလုံး၊သွေးတိုး၊ဆီချိုဒီလိုရောဂါဆိုးတွေဝင်လာတတ်ပါတယ်။ဒါကိုဘယ်လိုရှောင်ကြဉ်နိုင်မှာမလဲ။လူလူနဲ့ကြာမရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
ထုံလွန်ခဲ့တဲ့အစားအစာတွေ၊အငယ်လွန်ခဲ့တဲ့အစားအစာတွေနဲ့အစီလွန်ခဲ့တဲ့အစားအစာတွေဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေအတွက်ရှောင်ကျဉ်သင့်တဲ့အစားအစာတွေပဲဖြစ်ပါလေ။ယောဂရှိသူတွေဟာအချို့အငယ်နဲ့အစီလွန်ခဲ့တဲ့အစားအစာတွေကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့ယောဂမရှိသေးတဲ့သူတွေဟာလည်းကြိုတေကာကွယ်တဲ့အနေနဲ့ရှောင်ရှားထားသင့်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
ငယ်စဉ်ဘဝတည်းကသူကလူကလည်းခန္ဓာကိုယ်လေးချိန်နဲ့ဝရတယ်။အစီစားတာတွေလည်းများတယ်၊အငန်စားတာလည်းများရင်သူ့ရဲ့အသက်20အဆိတ်နဲ့တင်ဆရာတို့ကသွေးရိုးယောဂဖြစ်နေတဲ့လူတွေလည်းတွေ့နေပါပြီပေါ့နော်ဒါကြောင့်မလို့ဒီကလေးတွေမိဘတွေတင်နေလဲကိုယ့်ရဲ့ကလေးတွေကိုနော်အလိုလိုက်ပြီးတော့ဒီအဝလွန်စေသောနော်ကျန်းမာရေးနဲ့မညီညွတ်သောအစီတွေအချို့တွေကိုငယ်စဉ်ကာလမှာတွေကနော်များများစားသုံးခြင်းအနေဆရာတို့ကသူ့ကိုထိန်းသိမ်းပေးဖို့လိုအပ်တယ်
သမီးအများကြီးစားတာနဲ့အချိုးရည်တွေအများကြီးတောက်တာဟာလေကိုလေးချင်းမြင့်တက်စီပြီးကျမရည်ကိုထိခိုက်စေနိုင်ပါတယ်အချိုးလွန်ခဲ့တဲ့အစားအစာတွေကိုငယ်စဉ်ကလေးကခရီးတစ်ဆိုင်ဆင်းခြင်းစားသုံးသင့်တယ်လို့အဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာတော်ဝင်းမြင့်ကပြောပါတယ်
အဲ့တော့ဒီကလေးတွေကအချိုးရည်တွေပေါ့ခဏနေရပြောသလိုအချိုးရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှာဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကသမီးတွေအများကြီးကြွေးထားတာပေါ့နော်အဲ့တော့သမီးတွေလည်းလည်းအများကြီးစားမယ်အချိုးရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16နှစ်တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်အဲ့လိုကလေးတွေလည်းမမတို့ကယူဆရမယ
်ကိုလေးချင်းမြင့်တက်ခြင်းဟာနှလုံးသွေးတို့နဲ့ဆီးချိုယောဂါတွေဖြစ်ဖို့အခွင့်အရေးကိုတိုးပါစေပါတယ်အရက်မြင့်တဲ့ခန္ဓာကိုယ်အလေးချိန်တို့ရဲ့အချိုးအစားကို25ထက်မကျော်အောင်ထိန်းထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်မြည်သူမဆိုဘဝသက်တမ်းတစ်လျှောက်လုံးမှာနော်ကျန်းမာရေးနဲ့ညီညွတ်တဲ့အလေးချိန်နော်ဆရာတို့ BMI နဲ့ပြောမယ်ဆို25အောက်မှာငယ်စဉ်ဘဝတွေကထိန်းထားမယ်ဆိုလို့ရှိရင်မကူးဆက်တတ်တဲ့ယောဂါတွေမှာပါဝင်တဲ့သွေးတို့ယောဂါအပြင်ကျန်တဲ့စီးကြိုယောဂါနော်နှလုံးယောဂါကင်ဆာယောဂါဒါတွေကိုတော့အကာအကွယ်ရတယ်လို့ဆိုပါတယ်ပေါ့နော
်။ဒေါင်းလိုက်လာတဲ့နေထိုင်မှုဘဝပုံစံတွေထဲမှာအင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုအလွန်အမင်းဆော့ကစားခြင်းကလည်းကျန်မာရေးထိခိုက်စေတဲ့အမူအကျင့်တစ်ခုဖြစ်ပါတယ်။အင်တာနက်ဂိမ်းနဲ့မိုဘိုင်းဂိမ်းတွေကိုလွန်လွန်ချွတ်ချွတ်ဆော့ကစားမိခြင်းမရှိအောင်ဒီပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ်
။အခုချိန်မှာကလေးတွေကနော်အားကစားဆိုတဲ့အခါမှာအားကစားမစားဘဲနဲ့ဂိမ်းနော်စော့နေတာပဲများနေတဲ့အခါကျတော့သူရဲ့ lifestyle ဒီမကူးဆက်တတ်သောယောဂများဖြစ်ပွားမှုအတွက်ကိုတော်တော်လေးအခြေခံကောင်းနေဖြစ်နေတယ်အဲ့ဒါမကောင်းတဲ့အချက်လက်တွေပေါ့နော်အဲ့တော့ကလေးမိဘတွေနဲ့ကိုယ့်ရဲ့သားသမီးတွေကိုကိုယ်လက်လှူရှာမှုနော်နဲ့ဆိုင်တဲ့အားကစားနည်းတစ်ဖြိုးမျိုးမှာနော်စိတ်ပါဝင်စားမှုရှိအောင်ဆောင်ရွက်ပေးဖို့လိုအပ်တယ်နော်အဲ့လိုဆောင်ရွက်ပေးခြင်းအဖြစ်နဲ့အခုဆရာတို့ဆွေးနွေးနေတဲ့သွေးရိုးယောဂအပြင်ကြံသောစီးကြိုနှလုံးတောက်ကပ်ကျန်စာစာဒီအပြင်ဒီယောဂတွေကိုပါဒီဖြစ်ပွားမှုနှုန်းရှော့ချပြီးသားဖြစ်သွားပါမယ်
။ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုပညာရေးမှာထူးချွန်ထက်မြက်စေလိုတာကြောင့်ကိုယ်လက်လှုပ်ရှားအားကစားမှုတွေအတွက်အချိန်ကုန်မခံပဲစာသင်စာကျက်တဲ့ကိစ္စတွေနဲ့သာအချိန်ပြည့်ကုန်ဆုံးစေကြပါလေ။ကိုယ်လက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာကိုယ်လေးချင်းကိုမြင့်တက်စေပြီးနောက်တစ်ချိန်မှာကုသရခက်ခဲတဲ့ယောဂကြီးတွေကိုဖြစ်ပေါ်ခံစားရစေနိုင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါရစေ။
ကလေးနှစ်နှစ်သုံးနှစ်ဆိုစဆော့တတ်နေပြီเนาะအဲ့တော့ဆက်ဆော့မယ်နောက်ဂိမ်းတွေကစားတာကိုထိန်းချုပ်ရမယ်ပေါ့เนาะအဲ့တော့ဖြစ်နိုင်ရင်တော့ဥပမာဆိုရှင်ဂိမ်းတစ်မျိုးမျိုးတော့ဆော့တယ်စီဂိမ်းဆိုတာမမဆိုလိုတာအင်တာနက်ဂိမ်းမဟုတ်ဘူးပေါ့เนาะပြေးလွှားကစားရတဲ့ဂိမ်းဥပမာဝူရှူးကစားတာမျိုးဟိုနောက်ပြီးတော့မှာတိုက်ကွန်ဒ no bazaar am yo da myo bo nga ne 6 ne law so sa ga za lo ya ne yo tacho so yin ho drum ma lo myo so 3 ne law ga sa ga za de bo a lo myo ri ma mi ba ri ya the pe nai ne so yin di klei nge ri ya ga za ra ne pi twa me bo no a so game so ra ri u le ne twa me cartoon ga chi ra lo tv chi de chein ni le ne twa me bo a lo a lo da le chin ga za da ma man da lut khe de so di klei ya blue ni ne ma ro a mya yi overweight phit sia chaung ma shi lo bo no pi de ka cha shin tu ye sa taw ni dai mu ga le a lo le yak man twa ma me bo a ra le ri ya le ဟိုပါဘောကိုကလည်းအားပေးရမယ်လေအားလည်းအားပေးလဲအားပေးတဲ့နော်မိဘတွေကလည်းကိုကလေးတွေကိုပေါ့နော်စာချက်ချိန်မှကြီးပဲမထားနဲ့အားကစားတစ်ခုလည်းလုပ်ပေးချင်တယ်ပေါ့အခုချိန်ကကျတော့ကလေးတွေကိုကျူရှင်ရမ်းများတယ်လေပို့တာတွေကကြောင်ကြောင်ပြီးကျူရှင်နေဖြစ်နေအဲ့ဒါတွေလည်းမာရှော့တင်နေလို့ပြောချင်ပါတယ
်အချို့တက်အစီတက်နဲ့အငန်းတက်တွေကိုနှစ်ရှည်လာမြလုံလုံကဲကဲစားသုံးပြီးကိုလက်လှုပ်ရှားအားကစားမပြုလုပ်ခြင်းဟာနှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါတွေကိုဖြစ်စေနိုင်တာကြောင့်ငယ်စဉ်ကတည်းကရှောင်ကျင်သင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
လူလူနဲ့ကျမရေကနာကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးပါပါတရုတ်အပေါ်မြန်မာနိုင်ငံရဲ့မိခိုးအားထားမှုဟာဘယ်မလိုက်ရေးအဆင့်အလောက်ကိုထိခိုက်နေပြီလားရှင်မတိုးနိုင်ဖြစ်နေတဲ့မြန်မာငင်းကြရေးဖြစ်စဉ်အပအဝင်မြန်မာပြဿနာတွေအတွက်တရုတ်ဟာဘယ်လောက်ထိအားထားလောက်ပါသလဲဆိုတာအမေရိကန်ပြည်ထောင်စုစတင်ဆန်မွာဒလေးလာရေးအဖွဲ့တရုတ်ရေးရာဌာနဒါရိုက်တာယွန်းဆန်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
မြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးနည်းနည်းကျဲလာတယ်လို့ဆိုရပါလိမ့်မယ်။ဒီချိန်မှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံရေးမှာပုံမအရေးကြီးလာတယ်လို့ယူဆရပါတယ်။ယုံဆန်ဘယ်လိုသုံးသပ်လို့ရလဲလွှမ်းခြုံပြီးပြောမယ်ဆိုရင
်။ I think that is true and that is in a way not good news for Burma because
တမန်ပါရရှင်။တနည်းအားဖြင့်တော့ဒါကမြန်မာနိုင်ငံအတွက်သတင်းကောင်းမဟုတ်ပါဘူး။မြန်မာနိုင်ငံကဘက်မလိုက်ဝါဒနဲ့ချိန်ခွင်ရှာထိန်းကြီးတဲ့ဒီပလိုမေစီကိုကျင့်သုံးနေတာပါ။ကမ္ဘာအင်အားကြီးနိုင်ငံတွေအားလုံးနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိချင်ပါတယ်။တနိုင်နိုင်ငံဘက်ကိုလုံးဝရိမ့်တာမိခိုနေရတာမလိုလားပါဘူး။ဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော့တင်လုံနိုင်ခြင်းအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလွတ်လပ်နိုင်တဲ့အခြေအနေကျင်းပန်းသွားပါလိမ့်မယ်
။နောက်နိုင်ငံတွေကရုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဘက်မလိုက်ပါဘူး။တရုတ်ဘက်ကိုလုံးဝရိမ့်ရင်သွားပြီလို့မပြောနိုင်ဘူးဆိုပြီးတော့သူတို့သတ်မှတ်ကြမယ်ထင်ပါသလား
။ I think the Western countries understand it very well that East Burma is more or less dependent on China that is going to affect
the မြန်မာနိုင်ငံကအနည်းနဲ့များဆိုသလိုတရုတ်ပေါ်မှာမိခိုးနေရပါတယ်လို့နောက်နိုင်ငံတွေမြင်ပါတယ်ဒါကမြန်မာနိုင်ငံရဲ့နိုင်ငံသားရေးဝါဒကိုထိခိုက်စေတယ်နိုင်ငံပေါင်းစုံနဲ့တပြိုင်နက်တည်းဆက်ဆံနိုင်တဲ့အနေအထားကိုထိခိုက်စေပါတယ်ဒါမဲ့လည်းဘမ်မလိုက်ဝါဒနဲ့ပတ်သက်ရင်တော့ဒေါ်ဆန်းစုကြည်အစိုးရကတိတ်ပြီးတော့ရိမ့်ရင်သွားပြီလို့တော့မယူဆနိုင်ပါဘူးဥမာပြောရရင်တောင်တရုတ်ပင်လယ်ကိစ္စမှာတရုတ်ကသူတို့ကိုထောက်ခံစေခြင်းမင်းမလဲမြန်မာအစိုးရကစ조사ပြီးတော့ကြားနေနေတာတွေ့ရပါတယ်ဆိုတော့ရိုဟင်ဂျာပြည်ထနာကြောင့်သာလဲအနောက်နိုင်ငံတွေအဖို့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအဖူးထစ်ဖြစ်နေရတာပါမြန်မာအနေနဲ့ပြည်ရင်းမူဝါဒမပြောင်းသေး၍ဒီပြည်ထနာမှာတော့အနောက်နိုင်ငံတွေနဲ့ဆက်ပြီးတော့ညှိနှိုင်းအောင်မှာဖြစ်ပါတယ
်အဲ့ဒီပြည်ထနာကိုမသွားခင်မှာလွတ်ခုမေ့ခြင်းမသေးတယ်မြန်မာနိုင်ငံဟာဖမ်းလိုက်ရတော့မကျင့်သုံးနိုင်တော့ဘဲနဲ့သွေဖီသွားပြီးတရုတ်ဘက်ကိုစီးစီးသာသာရိမ့်ရင်သွားပြီးလို့ဆိုရင်ကဘသူ့ကိုအပြစ်တင်ရမယ်လို့ထင်ပါသလဲ
Well I think that's a hypothetical question because so far if we are saying that Burma has lost its neutrality on China I want to see the evidence I want to see the issues where
ဒါ hypothetical question လက်တွေ့မဖြစ်သေးတဲ့မိကုံးမှာမြန်မာနိုင်ငံသားကြီးဟာဘမ်မလိုက်ဝါဒကရိမ့်ရိုင်သွားပြီလို့ပြောဖို့အထောက်အထားရှိရပါလိမ့်မယ်။တရုတ်နှစ်နိုင်ငံကိစ္စလိုမျိုးအရေးကြီးတဲ့နိုင်ငံတကာပြဿနာတွေပေါ်မှာဘလို့ရက်တည်တယ်ဆိုတာမျိုးကိုကြည့်ပြီးတော့မှပြောရမှာပါ။ဒါကရှစ်မိကုံးအတွက်နံပါတ်1အဖြစ်ပါ။နံပါတ်2အနေနဲ့ဆိုရင်တော့လက်တွေ့မဖြစ်နိုင်သေးတာကိုပဲပြောရမယ်ဆိုရင်မြန်မာပြည်ဟာဆိုကြပါစို့တောင်တရုတ်ပင်လယ်ပြဿနာမှာတရုတ်ကိုထောက်ခံလိုက်ပြီဆိုရင်တော့သူ့ရဲ့ဘမ်မလိုက်မှုရိမ့်ရိုင်လာပြီလို့ဆိုရပါမယ်။ဒါလို့ဖြစ်လာရင်လည်းနိုင်ငံတကာကိုအပြစ်တင်စရာမဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်
။ကဲအခုရိုဟင်ဂျာပြည်ထနာယွန်းဆန်ဒီပြည်ထနာဟာအနောက်အစုကဖန်တီးတာဖြစ်တဲ့ဘင်္ဂလားပင်လယ်ဒေသအိန္ဒိယသမုဒ္ဒရာဘက်မှတရုတ်ကြီးစိုးလာမှကိုအနောက်အစုကစိုးရင်ရတယ်။ဒါကြောင့်တရုတ်ရဲ့အရင်းနှီးမြှုပ်နှံမှုတွေဒီဒေသကစီးပွားရေးလုပ်ငန်းတွေကိုထိခိုက်သွားအောင်ဆိုပြီးတော့ဒီရိုဟင်ဂျာပြည်ထနာကိုတမင်ဖန်တီးကြရတယ်လို့တချို့ကကွန်စပိုင်ရေစီပေါ့လေအဲ့လိုသုံးသပ်ကြတဲ့လူတချို့လည်းရှိပါတယ်တကယ်ကြပေါ့ဂျွန်ဆန်ဘယ်လိုသွားပါလ
ဲ I do not think that is true at all First of all the Rohingya issue basically started a long time
ago. Damn man, lo jama long wa ma tin ma au. Patthama de chet ga Rohingya pyatana ga yakai ma tiyo myin ni myaw nan mu mo win ngin aso yi de ga shi la ga da ba. ဥမာကြောက်ဖြူစီမံကိန်းအတွက် MOU ကို95ဒီဇင်ဘာမတိုင်ခင်ကလက်မှတ်မထိုးရသေးပါဘူးဒီစီမံကိန်းကိုစတော့မစရသေးပါဘူးဒါကြောင့်မလို့ရခိုင်မှာစပြီးတော့မငြိမ်မသက်ဖြစ်အောင်လို့အနိုင်နိုင်ငံတွေကဖန်တီးနေတယ်ဆိုတဲ့ဆွဆွဲချက်ကလုံးဝကိုအခြေမြင်မရှိပါဘူးရိုဟင်ဂျာတွေပေါ်မှာတက်မတော်ကဘလို့တုံ့ပြန်လှုပ်ဆောင်မယ်ဆိုတော့ကိုအနောက်နိုင်ငံတွေကလုံးဝလွှမ်းမိုးနိုင်ခြင်းမရှိပါဘူးအလားတူပဲ ARSA အာဆာနဲ့တခြားအစွန်းရောက်အစ္စလာမစ်တွေ့ဒီရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ဘလို့ဆက်ဆက်နေမယ်ဗျူဟာတုံးမယ်ဆိုတာတွေမှာလည်းအနောက်နိုင်ငံတွေလုံးဝလွှမ်းမိုးနိုင်တဲ့ကိစ္စမဟုတ်ပါဘူးတကယ်တမ်းမြန်မာနိုင်ငံမှာတရုတ်အကျိုးစီးပွားကိုထိခိုက်စေချင်တဲ့ဆိုရင်အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးအထူးကောင်းမွန်အောင်လို့တရုတ်ဘော်မှာအမိခိုလျော့နေအောင်လို့လုပ်ကြမှာပါအခုတော့ရခိုင်ပြည်ထောင်နယ်နဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒေါ်အောင်ဆန်းစုကြည်ကလည်းတရုတ်ဘော်မှာမိခိုလာနေရတာပါ
မကြသိခင်ကတရုတ်အထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါအောင်ဆန်းစုကြည်နဲ့ကောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးမင်းအောင်ဟန်နဲ့ကောတွေ့တာရိုဟင်ဂျာပြည်နာကိုလည်းဆွေးနွေးရလို့သတင်းတွေမှာတွေ့ရပါတယ်။ဘာများဆွေးနွေးကြတယ်လို့
Well, I think on the Rohingya issue, first of all, the Chinese do want stabilization. They want a stabilization.
ရိုဟင်ဂျာပြည်နာနဲ့ပတ်သက်ပြီးတော့တရုတ်ကတော့ရခိုင်ဒေသတည်ငြိမ်ရေးကိုတကယ်ပဲလိုလားပါတယ်။ဒါမှလည်းရေနံနဲ့သဘာဝတန်ငွေပိုက်လိုင်းတည်ဆောက်ရအောင်ပဲကြောက်ဖြူအထူးစီးပွားရေးစုံနဲ့တခြားမျှော်မှန်းထားတဲ့စီးပွားရေးစီမံကိန်းတွေကိုလည်းတည်ဆောက်နိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကရခိုင်ပြည်နာဒါမှမဟုတ်ရိုဟင်ဂျာပြည်နာကသူတို့အတွက်နိုင်ငံတကာစစ်ဆေးပြင်ပြရေးစမ်းသပ်မှုလို့တရုတ်ကယူဆပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒီပြည်နာအတွက်အဆင့်3ဆင့်ပါတဲ့လမ်းပြမြေပုံချပြပြီးတော့စစ်ဆေးခဲ့တာနှစ်ဖက်လုံးကလက်ခံကြရလို့ကြံပြင်ပြောနိုင်ပါတယ်။ဆိုတော့တရုတ်ကရခိုင်ပြည်နယ်မှာစစ်ဆေးပြင်ပြသူဖြစ်နေပြည်ပခါဖြည့်ရှင်းပေးသူဖြစ်နေအရေးပါတဲ့အခမ်းအနားကအပြုတ်သဘောနဲ့ပါဝင်နိုင်မှုကြိုးပမ်းနေတယ်လို့ထင်ပါတယ
်။ရခိုင်ပြည်နာအပြင်တခြားတိုင်းရင်းသားအင်အားစုနဲ့ဖြစ်နေတဲ့ပြဿနာလည်းပဲအခုခါမှာအခြေအနေပိုဆုလာရဆိုရင်မှားမယ်မဟုတ်ပါဘူးပင်လုံးအစည်းအဝေးကိုလည်းရွှေဆိုင်လိုက်ရပြီဖြစ်ပါတယ်ဆိုတော့ဒီနေရာမှာကအခုတရုတ်အထုကူစလဲလာတဲ့အခါဘာများသူလုပေးနိုင်မလဲဆိုတာလည်းပြောပါမယ
် Well first of all on that May 12th the 512 incident in the attack on Musa I think it is very
ပထမအဦးဆုံးကတော့ May 12th မူဆယ်မှာဖြစ်ခဲ့တဲ့ကိစ္စတွေဘယ်ဘက်ကအဓိကတာဝန်ရှိတယ်ဆိုတာပြောရခက်ပါတယ်TNL နဲ့ KIA အစိတ်ပိုင်းတချို့ကတိုက်တယ်ဆိုပေမဲ့လည်းသူတို့စခန်းတွေကိုတမတော်ကလာတိုက်လို့ပြန်တိုက်ရတာလို့ဆိုကြပါတယ်။စီရေးပြိပခတွေမှာဘသူကိုဘသူတိုက်တယ်ဘသူကဆက်ပြီးတော့တိုက်တယ်ဆိုတာတွေကပြောရခက်ပါတယ်ရှင်။ဒီနေရာမှာတရုတ်မကြေမနက်ဖြစ်တာကတော့တမတော်ရဲ့ပြန်လဲတိုက်ခိုက်မှုမှာအမြောက်နယ်တရုတ်နယ်တွေပြစ်ခတ်ခဲ့ပြီးတော့တချို့တရုတ်နယ်ဘက်တွေမှာပောက်ကွဲခဲ့တာပဲဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်ကကိုကန်းကိစ္စဖြစ်တုန်းကလည်းကျမရေးခဲ့ပူပါတယ်။မြန်မာလေရင်တရုတ်နယ်မြေထဲမှာဘုံကျဲချလို့တရုတ်အရက်သားတွေထိခိုက်ခဲ့ရပါတယ်။ဒါကိုတရုတ်ကတိုင်တယ်။ဒီညမှာတရုတ်ကိုကျွန်မပြောချင်တာကတပ်မတော်ကသူတို့ကိုတိုက်တဲ့အင်အားစုတွေကိုလိုက်လံပြီးတော့တိုက်ခိုက်ချင်တာသာဖြစ်တယ်ဆိုတာပါ။တရုတ်တို့အဓိကလိုချင်တာကနယ်စပ်လုံခြုံရေးနဲ့လူထုရဲ့တည်ငြိမ်မှုကိုမထိခိုက်စေချင်တာပါ။ဒါပေမဲ့ဒီကိစ္စမှာတော့ FPNCC ဒါမှမဟုတ် TNL တို့ကစီရေးလှုံ့ဆော်မှုလှုပ်လာတာပါ။နိုင်ငံရေးမဟုတ်ပါဘူးဆိုတော့တရုတ်နယ်စပ်မှာအနှောက်အယှက်ဖြစ်ရတယ်လို့တော့ရှောင်လွဲလို့မရပါဘူးဒေါ်ဆန်းစုကြည်အစိုးရအထူးသဖြင့်တက်မတော်ကအရေးပါတဲ့လိုက်လျောမှုမလုပ်ဖဲနဲ့တော့ဒီစစ်ပွဲကအဆုံးသတ်နိုင်မယ်မထင်ပါဘူးရှင
်အမ်တကယ်တော့ဒေါ်ဆန်းစုကြည်အစိုးရအတွက်လည်းပဲတစ်ဖက်မှာအင်မတန်အကြတဲ့တွေ့နေရတာပါစစ်တပ်ကိုပြောလို့လည်းမရဘူးတိုင်းရင်းသားအင်အားစုကလည်းအစိုးရပေါ်အယုံကြည်နည်းလာကြတယ်ဒီလိုအခြေအနေမှာတရုတ်ကဘာများပူပြီးတော့လုပ်ပေးနိုင်မလဲ။ဘာများအခြေအနေကောင်းအောင်တိုးပြီးလုပ်ပေးနိုင်မလဲဆိုတ
ော့ But I have not, honestly I have not seen a determining change in China's position.
ဒီကိစ္စမှာတရုတ်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့အပြောင်းလဲတစုံတရာလှုပ်လာလိမ့်မယ်။မဟုတ်ဘူးလို့ပဲကျွန်မကတော့ရိုးရိုးသားယုံကြည်ပါတယ်။တရုတ်အနေနဲ့တိုင်းဒေသတပုံတွေလက်လွတ်လိုက်သင့်ပြီလားဆိုတာတရုတ်ဘက်မှာအခြေတင်ဆွေးနွေးသုံးသပ်မှုတွေအများကြီးပါနိုင်ငံရေးအတိုင်းအဝိုင်းကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထားသင့်တယ်လို့ဆိုနေကြပါတယ်။နိုင်ငံသားရေးဌာနကတော့သူတို့ကနှစ်ဖက်ကြားမှာဆေးဆက်ဖြန့်ပြေနေပါတယ်။စစ်ပွဲရက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်။ဒီအတွက်အလုံးလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတစ်ရပ်ပေါ့။တရုတ်ကတော့သူတို့လုံနေတာဟာလုံသင့်တဲ့လုံရက်လို့ယူဆနေပါတယ
်။အခုနောက်ဆုံးကြတိုက်ပွဲပြီးတဲ့နောက်တရုတ်ကအထူးသဖြင့်တရုတ်စစ်တပ်ဘက်ကဒါနှစ်ဖက်လုံးအမြန်ဆုံးအပြစ်ခတ်ရဆက်ဖို့တောင်းဆိုပါတယ်ဘယ်ဘက်ကမှတုံ့ပြန်တာမတွေ့ရပါဘူးဆိုတော့တရုတ်ကစကားအဖြစ်ပဲလားဘာလုပ်ညာလို့တောင်းဆိုတာဟာဒါတဲ့ပို့ပြီးထိတိယောက်အဖြစ်ထွက်အောင်ကဘာမှမလုပ်နိုင်ဘူးလားတရုတ်က
Well the Chinese call is not only from the military, the foreign ministry also said it. So I would say
တရုတ်စစ်တပ်တွေမကပါဘူးနိုင်ငံသားရေးယုံကလည်းလားတူတောင်းဆိုပါတယ်ဓမြီးချီလုံးနေတာပါစစ်ပွဲရပ်ဖို့လိုလားတယ်ဆိုတာသိကြပါတယ်ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါမူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူးဆိုတော့အပြစ်ရပ်ဖို့တရုတ်ကတောင်းဆိုနိုင်ပါတယ်ရဲမရဲဆိုတာကတော့တိုက်နေကြတဲ့နှစ်ဖက်ကဆုံးဖြတ်ရမှာပါတရုတ်ကဒီထက်ပိုပြီးတော့ဘာမှလုံးနိုင်တယ်လို့မထင်ပါဘူးတရုတ်ကနှစ်ဖက်စလုံးကိုဖိအားပေးနိုင်ပါတယ်ဒါမဲ့လည်းဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ပါဝင်ပေါ်မှာဖြစ်နိုင်တယ်လို့ပိုပြီးတော့ရှေ့လျားရှုပ်ထွေးတဲ့ပြဿနာလည်းဖြစ်ပါတယ်
โอเคยุนเซนอูดุติยานาซูเมกงเมียบะซีลอลอเซมา ICC နိုင်ငံတကာရာဇဝမှုခုံရုံးကမြန်မာအစိုးရကိုအရေးယူဖို့ဆိုပြီးတော့စီစဉ်နေပါတယ်ဒီကိစ္စမှာတရုတ်နိုင်ငံကဘယ်လိုများကူညီနိုင်မယ်ထင်ပါလဲမြန်မာဘက်ကကူရောကူညီလိမ့်မလဲယူဆပါလား
Well I think that's a tricky question because China has a precedent
ဒါတော့ဖြေရခဲ့တဲ့မေးခွန်းပဲရှင်တရုတ်က ICC ရဲ့တရားစွဲဆိုမှုခံရတဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုအကောက်အွယ်ပေးပူပါတယ်မကြာသေးခင်ကဆိုရင်ဒါဖောရုံကဆူရဲသမရဘဟီယာကို ICC ကအရေးယူဖို့လှုပ်တော့ဘဟီယာကိုတရုတ်ကကာကွယ်ပြီးတော့ ICC ဘက်လိုက်တယ်ဓမ္မဒိဋ္ဌာန်မကြောက်ဘူးလို့ပြောခဲ့ပါတယ်ဆိုတော့အခုလည်းမြန်မာနိုင်ငံအတွက်ဒီလိုမျိုးရက်တည်မယ်ဆိုရင်တော့အံ့ဩစရာမဟုတ်ပါဘူးဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြည်ထနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပါတယ်စီးပွားရေးဖွံ့ဖြိုးမှုပြည်ထနာနဲ့ပတ်သက်တယ်အပြစ်ရယုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါဒါကြောင့်မလို့ဒီ ICC နဲ့တွေ့ရင်လေတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ်
။နောက်ဆုံးမိကုံကတော့လူတွေသိကျင်နေရတဲ့မိကုံဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုပြန်လည်ဆက်တင်မယ်လို့ထင်တာယွန်ဆန်
။ I do not think that the Mison Dam has been resumed. The budget discussion about
မြစ်ဆုံစီမံကိန်းပြန်ဆနေပြီလို့တော့ကျွန်မမထင်ပါဘူး။ဒါမဲ့လေဒီအတွက်ရော်ကြေးပေးရမလားစီမံကိန်းပြန်ဆမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူး။ဒီနှစ်နိုင်ငံကြားမှာမညှိရသေးတဲ့ကိစ္စဖြစ်နေပါတယ်။လူတို့ထင်အောင်ထင်မှမဖြစ်အောင်လို့အများဆုံးဖြည့်ရှင်းနေတယ်လို့ကျွန်မယူဆတယ်။တရုတ်ကမြန်မာကိုကူညီတယ်ဆိုတာအပြန်အလှန်လိုချင်လို့ဆိုတာမြန်မာအစိုးရနဲ့ပြည်သူတွေသိတင်ပါတယ်။ပြဿနာရှိနေတဲ့မြေဆုံစီမံကိန်းမဟုတ်ရင်တော့မှတရုတ်ကတခုခုတော့လိုချင်နေတာပါ။ဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲတစုံတစ်ခုလိုချင်လို့ပါရှင့်။
ဥကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုက်လေလံအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
။ဒေါ်ရရှိများရှင်။မြန်မာဆိုရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစားလို့အချစ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးသမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေ့မြင်လာရတဲ့အေးအေးကြိုင်တွယ်မှုတွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစုရလက်ထက်အခရီးလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ခြားစားတဲ့လုပ်ရက်တွေအတွက်ဘယ်ကဏ္ဍဘယ်ဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American အတန်းရဲ့တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းမှာအားကစားအစီအစဉ်မှာတော့မေလ26ရက်နေ့ကကစားတဲ့မြန်မာလက်ရွေးစင်အတင်းနဲ့တရုတ်လက်ရွေးစင်အတင်းတို့ခြေစမ်းပွဲအပေါ်သုံးသပ်ချက်မကြခင်စတင်တော့မယ့်2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာဘယ်အသင်းတွေရေပန်းစားနေပြီးတော့ဘယ်အသင်းတွေကတော့ဖြန့်မြင့်တွေအဖြစ်ရှိနေသလဲဆိုတာတွေကိုအားကစားကလောင်ရှင်ကိုဝနကိုနဲ့ဆက်သွယ်မေးမြန်းပြီးကုကြကျော်သိန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကိုနောက်ကိုရေးဒီမြန်မာတင်းကဂျမနီပြတ်တိဒီအန်ထရိုင်းဟေးလက်ထက်မှာပထမဦးဆုံးကန်တဲ့ခြေလဲကွာအဆင့်လဲကွာတဲ့တရုတ်အသင်းနဲ့ခြေစမ်းပွဲမှာ ဆိုတော့တကူးနဲ့ပဲရှုံးနေပေါ့လေရှုံးတော့ရှုံးနေဒါပေမဲ့ဂိုးပြတ်ရှုံးလိမ့်မယ်လို့ထင်တာတကူးနဲ့ပဲရှုံးနေဆိုတော့တဖက်အသင်းကကစားသမားတွေကိုအရန်နေနဲ့အများကြီးထက်ကစားလို့လားဒါမှမဟုတ်မြန်မာအသင်းရဲ့အပြောင်းအလဲတွေကြောင့်လားဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ဗျာကျွန်တော်ရဲ့အမည်ကိုပြောရမယ်ဆိုတော့ဒီတရုတ်အသင်းကအရင်လူငယ်တွေလည်းထဲတော့ထဲလိုက်မယ်ဗျာသူတို့ကတရုတ်စာရေးနဲ့လည်းထုတ်ပြန်တာဒီဘောလုံးမွေးချုပ်ကလည်းထုတ်ပြန်ထားတာမရှိတော့ဒီအတိအကျပြောတော့နည်းနည်းတော့ခက်တယ်ဒါပေမဲ့ဝဲကြီးကတော့သူတို့လည်းလူငယ်တွေထဲတယ်ကဒါပေမဲ့သူတို့ကလည်းဒီအာရှပြန်ပွဲကစားဖို့ရှိတယ်ပေါ့နော်နိုင်ငံတကာပွဲတွေလည်းကစားဖို့ရှိတယ်ဆိုတော့အဲ့အတွက်ပြင်ဆင်တဲ့ပုံမျိုးနဲ့ဟိုကစားသမားတော့အကုန်တော့ထုတ်ခေါ်လာမှာပေါ့ဆိုတော့ဒီတော့မိပြလာတာအီတလီနဲ့ကမ္ဘာဖလာရရဲ့မာဆယ်လိုလစ်ပီဆိုတော့လေ
ဟုတ်ကဲ့
လစ်ပီကလည်းလက်ထက်မှာအရင်ကောင်းမွန်နေရဆိုမဟုတ်ဘူးပေါ့နော်သူလာစားအများဆုံးပေးထားပဲအဲ့တော့မြန်မာနဲ့ပွဲဆိုရင်လည်းသူဒီတရုတ်ပြည်သက်တွေနည်းဟိုချိန်ညက်တော့နော်ဒါလစ်ပီကအကောင်းဆုံးတော့ကြိုးစားမှာပဲပေါ့နော်အဲ့တော့တော်ဆုံးဆုံးလည်းတော့ထက်မှာပဲလူငယ်တွေလည်းပါတယ်ဆိုရင်လည်းသူကောင်းတဲ့ player တွေပဲဖြစ်နေမယ်ဗျဒီမြန်မာအသင်းဘက်ကိုကြည့်မယ်ဆိုတော့ဒါကဒီမြန်မာကစားသမားတွေအကြောင်းတိတ်တောင်မတည်သေးတဲ့မြို့ပြတဲ့လက်ထံမှာဒီတရုတ်လိုကမ္ဘာစဉ်5-60လောက်ကွာနေတဲ့အသင်းဟိုဒါဝန်ကြီးကိုနဲ့ပဲရှုံးနေဆိုတာကချင်းနေကြရလက်မှာနောက်ပြီးကြက်လက်မဟုတ်ပဲဒီကစားပုံကိုကြည့်မယ်ဆိုတော့ဒါတရုတ်ကဘောလုံးပိုင်ဆိုင်မှုတာရပြီမယ်။မာတဲကတော့ပန်ပန်တိုက်စင်ညာတွေခွင့်ရေးတချို့ရတယ်။စီတူအော်ရဲ့အလုံးစုံနဲ့ကိုရဖို့နီးရပေါ့နော်ဒါပေမဲ့အဝေးကနေပဲတခါတည်းကန်လိုက်တဲ့အတွက်ကိုမရခဲ့ပေါ့နော်အဲ့တော့ခြုံပြောမှာဆိုတော့ဒီဘွဲကဒါနီးပြတဲ့ဘွဲဥထွက်လဲဖြစ်တယ်ခြေစွမ်းချင်းရလဲကွာတယ်အရင်2010ကဘာကခြေစွမ်းဘွဲညောကျွန်တော်တို့9-9ပြက်တွေ4-9ပြက်တွေတော့တို့ကျွန်တော်နှစ်ကြောလုံးရှုံးတာအဲ့တော့ဒီချိန်မှာပန်းစည်းနဲ့ဝယ်ရှုံးတာတော့ဒါနီးပြတဲ့အတွက်ကိုလေးစဉ်အတွက်ကိုဒါအကျိုးရှိပြီးတော့ပြည့်တဲ့တွေအတွက်လဲဒါကျင်းနေစရာရလဲလို့ပြောလို့ရတယ်ဗ
ျဟုတ်ကဲ့ဒါဆိုရင်တော့နီးပြတဲ့ရဲ့ပွဲဥထွက်ကောင်းသွားပြီးတော့နောက်ပိုင်းခြေနေတွေလားလာတွေပိုကောင်းလာဖို့ပဲကျွန်တော်တို့မျှော်လင့်ရတာပေါ့နော
်ဟုတ်ကဲ့ပ
ါဆိုတော့ကျွန်တော်တို့အခုသိမကြခင်မှာပဲဒီ14ရက်နေ့ဆိုရင်ရုရှားမှာကမ္ဘာဖလားဘောလုံးပွဲကစတော့မယ်ဒီကမ္ဘာလုံးကဘောလုံးပရိသတ်တွေစောင့်ဆိုင်းနေကြတဲ့ကမ္ဘာထိပ်တန်းဘောလုံးပြိုင်ပွဲကြီးလာတော့မှာပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ဝင်တဲ့ကမ္ဘာဖလားဝင်လာတဲ့အသင်းအုပ်စု၈စုစုစုပေါင်း32သင်းကိုခြုံပြီးတော့ကြည့်ကြမယ်ဆိုရင်အာဂဇာတရင်ဌာနအတီတီအာဂဇာကလောင်ရှင်အတီတီကတော့အမျိုးမျိုးသုံးသက်ကြတာတွေရှိပါတယ်ရေပန်းစားတဲ့အသင်းတွေပေါ့အဲ့ဒါခြုံပြီးတော့ပြောမယ်ဆိုရင်ကမ္ဘာဖလားကိုဘူဆွဲဖို့ရေပန်းစားတဲ့အသင်းတွေနဲ့ကျွန်တော်တို့ဘယ်အသင်းတွေတွေ့ရမလဲ
ဟုတ်ကဲ့အခုလက်ရှိအနေအထားရမှာတော့ဒီဘရာဇီးပေါ့နော်ဘရာဇီးကဒီထိပ်ချုပ်မှာရေပန်းစားနေတာဘရာဇီးကတော့ဂျာမနီလက်ရှိချန်ပီယံဂျာမနီပြအဂျာမနီပြီးရင်တော့စပိန်ကတတိယအနေနဲ့ရေပန်းစားနေတာစပိန်ပြီးရင်တော့ပြင်ပစ်ကြပြန်ပြီးတော့အာဂျင်တီးနာပြီးတော့မှဒီဘယ်ဂျီယံပေါ့နော်ဘယ်ဂျီယံတို့ပြီးတော့မှဒီအင်္ဂလန်တို့ဒီပေါ်တူဂီတို့ဆိုပြီးတော့အစင်လိုက်တော့ဒီရေပန်းစားနေတဲ့ဒီဘူကင်းနေမှာပေါ့နော
်ဟုတ်ကဲ
့ရေပန်းစားဆုံးအတရတော့ဘရာဇီးကဘရာဇီးနဲ့ဂျာမနီကမတည်မငြိမ်ဘူ
းဟုတ်တယ်အဲ
ဒီသုံးပါပြည်နေတယ်ဗ
ျဟုတ်ကဲ့ကျွန်တော်လိုက်ကြည့်တဲ့လောက်လည်းပဲတချို့သတင်းဌာနတွေကတချို့အားကစားကလောင်ရှင်တွေကဂျာမနီဘရာဇီးပြင်သစ်စပိန်အလိုပြောကြတယ်ဥမာ espn.com ကဆိုရင် तू ကဂျာမနီဘရာဇီးစပိန်ပြင်သစ်အာဂျင်တီးနားဆိုပြီးတော့ပြောတယ်ဒီနေရာမှာအာဂျင်တီးနားကိုထည့်ထားရဲဆိုပေမဲ့တချို့ပြောတဲ့အထဲမှာလည်းပဲ तू ကအာဂျင်တီးနားကိုတကယ်တမ်းရေပန်းစားတဲ့အဆင့်နဲ့မဟုတ်ဘဲနဲ့တိတ်ကြီးရေပန်းမစားလာတဲ့ဘူဆိုးဘူအလားလားအရင်မကောင်းလာတဲ့အသင်းအနေနဲ့ထည့်ထားတာလည်းရှိတယ်နော
်ဟုတ်ကဲ့ဗျာဒါကတော့ကိုဒီအာဂျင်တီးနားပြီးခဲ့တဲ့2014ကမ္ဘာပလာမှာတော့ဒါဘောလုံးပွဲကြီးတက်ခဲ့တယ်ဒါပေမဲ့ပြိုင်ပွဲတွေဒီနိုင်ငံလေးချင်းအသင်းတွေမှာဒါဟိုအောင်မြင်မှုအလားအလာတော့နည်းတယ်ပေါ့နော်ဟိုအရင်ကမာဒိုနာတို့ခေတ်ကတော့ရခဲ့ပြီဆိုတော့နောက်ပိုင်းမှာမက်ဆီရဲ့ခေတ်ပေါ့နော်မက်ဆီရဲ့ခေတ်မှာတော့အောင်မြင်မှုကမရှိသလောက်ပဲပေါ့နော်အဲ့တော့သူဒီဘောလုံးကြောင့်ကျင်သူတွေကလည်းဒါအာဂျင်တီးနားကမက်ဆီတို့ဒီတိုင်ပါလာလို့ယူရင်တို့အကွဲလို့ရှိနေမှာပေါ့နော်အရင်ကဟိုဖိဖိတ်တော့ဖြစ်မနေဘူးကြာအာဂျင်တီးနားရဲ့စင်လူစင်းကိုကြည့်မှဆန်လဲဒါအဲတိုက်စစ်ကတော့ရိုင်းကောင်းတယ်ကြာဒီခုနကကျွန်တော်ပြောခဲ့လို့အကွဲတို့ဒိုင်မန်လာတို့ဒီမက်ဆီတို့ရှိရပါတော့။နောက်ဟီကွန်းတို့လည်းရှိရတော်တော်လေးကိုအားတောင်းတယ်လို့ပြောလို့ရတယ်။နောက်တန်းမှာလည်းဒီအော်ဒါမန်နီတို့ဒီဟိုတို့လည်းရှိပြီမယ်။ကွင်းလင်မှာကျတော့ဒီဂျာမနီတို့စပိန်တို့ဒါဟိုရှင်မိုးကတော်တော်လေးအားနေတယ်ဗျာနော်။ပါလီကာတို့ဘာလို့လောက်ပဲရှိရသူတို့ကလည်းဒါဒုတိယတန်းစားအဆင့်နဲ့ရှိရဆိုတော့တကယ်တကယ်ဆုံးဖြတ်ပွဲမှာဂျာမနီတို့စပိန်တို့ကိုယ်နဲ့ရှင်တော်ကြီးအပြတ်အသတ်ကြီးကိုကွာနေတဲ့အတွက်ကြောင့်ဗျာအာဂျင်တီးနားကိုဒါရေပန်းစားမှုမှာဟိုနောက်ရောက်နေတယ်လို့ကျွန်တော်တော့ထင်နေတာ
ဟုတ်ကဲ့ ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်တို့အသင်းကြီးတွေတခြားအသင်းကြီးတွေပေါ့နော်ဟိုတကယ်ရေပန်းစားနိုင်တဲ့ပထမအဆင့်ဒုတိယအဆင့်တွေမှာမပါဘဲနဲ့အသင်းကြီးတွေထဲကနေပြီးတော့မထင်မှတ်ထားဘဲနဲ့ဟိုငုတ်ကောင်လိုသဘောမျိုးနဲ့ပေါ်လာနိုင်တဲ့အသင်းတွေကရောဘာတွေတွေ့ထားလဲ
ဟုတ်ကဲ့ကြာဒီငုတ်ကောင်ချင်းချင်းအဆင့်ပေါ့နော်အဲ့လိုထင်မှတ်ထားတဲ့အသင်းတွေကတော့တော်တော်များများရှိရကြဥမာဒီ ancient Russia ဆိုတာလည်းထည့်ပြီးတော့တွေ့ရမယ်ကြာမဟုတ်သူက ancient ရာသီဥတုနေထားလည်းရှိနေတယ်နောက်ပြီးတော့ဒီကိုရီးရှားလိုလည်းရှိရတာသူတို့ဒီမိုဒရစ်တို့ကိုပါချစ်တို့မန်စုကစ်တို့နဲ့အင်အားတောင်းတဲ့အထက်မှာလည်းပါတယ်ပေါ်တော့နောက်ဒီအင်္ဂလန်ဝန်ချစ်တွေကဆိုတော့အင်္ဂလန်တို့ကမြန်မာပြည်မှာတော့နာမည်ကြီးနေပေမဲ့တကယ်သူစင်းရရတော့ဒီအခုရင်းနှီးစားမှုမှာလည်းအဆင့်ခွန်မှာဝင်အင်္ဂလန်ကသတ်မှတ်ခံတာအဲ့တော့ပြောရတော့အင်္ဂလန်ကလည်းဒါချင်းချင်းအဆင့်မရှိရကြအဲ့တော့အင်္ဂလန်ကိုလည်းချင်းချင်းအဆင့်မှာဝင်ထည့်ပြောထားမှာကနောက်အသင်းတွေထဲမှာတော့ဒီဆာဗီယာတို့ဒီဆူဇာလန်ဘောနော်နော်အာဖရိကအသင်းတွေမှာဆိုရင်ကစီနီဂေါ်လိုရှိနေတယ်။ဟုတ်ကဲ့
ပေါ်တူဂီရော။
နောက်ဒီမြောက်ဟုတ်ကဲ့ပေါ်တူဂီရောတော့သူကဟိုဒီအင်္ဂလန်ရဲ့နောက်မှာဘောနော်အင်္ဂလန်ရဲ့နောက်မှာသူကဒီဟို90ဒီပူဇွဲ90အဆင့်ရှိဆိုပြီးတော့တတ်မှတ်ထားကြတယ်။အဲ့တော့ပေါ်တူဂီနဲ့အင်္ဂလန်တော့ဒါပြင်းပြင်းစစ်မှာအားကောင်းဆုံးအသင်းတွေလို့ပြောလို့ရတယ်ကွာ။တခြားကျွန်တော်ခုနပြောခဲ့ကိုရီးရှားလို့ဆာဗီယာလို့ဒီအာဖရိကထဲမှာဆိုစီနီဂေါ်လိုဘောနော်။အဲ့ဒီအသင်းတွေကတော့ဒါဒီအလေလက်အသင်းတွေပေါ့နော်ချန်ပီယံအသင်းတွေမှာထည့်လို့ရပြင်မှာဒါပေါ်တူဂီတို့အင်္ဂလန်တို့လောက်တော့အင်အားကောင်းတဲ့အဆင့်မှာတော့ရှိနေပြီ
ဟုတ်ကဲ့တရားပြင်တော့ကျွန်တော်တို့ကမ္ဘာဖလားကို32အသင်းထဲမှာပါလာပေမဲ့လေလုံးဝလားလားမရှိတဲ့အသင်းတွေလည်းရှိမှာပေါ့လေဆော်ဒီအာရေဗျတို့ဟလာအဲကိုလံဘီယာတို့ဒါလည်းရှိတယ်ပေါ့လေဆိုတော့ဒီတစ်ပတ်တော့ကျွန်တော်တို့အားလုံးပြည်သက်ကိုမိတ်ဆက်အနေနဲ့ကမ္ဘာဖလားရာသီရောက်ပြီဆိုတဲ့ခါကျတော့အားလုံးချုပ်ပြီးတော့ကျွန်တော်တို့သုံးသပ်ပြီးတော့ဆွေးနွေးထားတာပါနောက်တစ်ပတ်တွေဆိုရင်တော့ကျွန်တော်တို့အုပ်စုတစုချင်းစီကိုကြည့်ပြီးတော့အုပ်စုအဆင့်ပထမဒုတိယနဲ့တက်လာနိုင်တဲ့အသင်းတွေကိုကျွန်တော်တို့တုံးသက်ဆွေးနွေးကြတာပေါ့ကောနော်ဟုတ်ကဲ့
ပ
ါအပတ်စဉ်အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်မနေ့ဖြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ24 40နဲ့51တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်ရုရှားဆိုရကိုဝေဖန်သူရုရှားသတင်းစာဆရာအကရီဘချန်ကိုမသိသေးဘူးလို့ယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုလိုက်ပါတယ်ရုရှားသတင်းစာဆရာအကရီဘချန်ကိုယူကရိန်းနိုင်ငံမြို့တော်ကီယက်ကသူနေထိုင်ရာအင်ကန်တွဲမှာတနက်သမားလက်ချက်နဲ့တေဆုံးခဲ့ကြောင်းမနေ့တုန်းကပဲယူကရိန်းအာဏာပိုင်တို့ကကြေညာခဲ့တာပါဘချန်ကိုကိုတတ်ဖို့ရုရှားလုံခြုံရေးဌာနကညွှန်ကြားခဲ့တာလို့လဲယူကရိန်းလုံခြုံရေးဌာနရဲ့အကြီးအကဲကဒီကနေ့မေလ30ရက်နေ့မှာသတင်းထောက်တွေကိုပြောပါတယ်ဘချန်ကိုကိုတတ်ဖို့အစည်းအဝေးကိုဆောင်ရွက်သူအဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်ဆင်ရေးအတွင်သူ့ကိုဖမ်းဆီးထားတဲ့အကြောင်းလဲယူကရိန်းလုံခြုံရေးဌာနအကြီးအကဲကပြောဆိုပါတယ်အထူးစစ်ဆင်ရေးနဲ့ဘချန်ကိုကိုတတ်ဖြတ်ဖို့ကြံစည်မှုကိုတားဆီးနိုင်ခဲ့တယ်လို့လဲပြောဆိုထားပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အကြီးအကျယ်တိုးမြှင့်ကောက်ခံမဲ့အစီအစဉ်အတိုင်းအမေရိကန်ဘက်ကဆက်လုပ်မယ်ဆိုရင်တရုတ်ဘက်ကလည်းတံပြန်မယ်လို့ပြောဆိုလိုက်ပါတယ်ထူးခြားတဲ့ထုတ်လုပ်မှုနည်းပညာသုံးထားတဲ့ဒေါ်လာဘီလီယံ50တန်ဖိုးရှိတရုတ်ကုန်ပစ္စည်းအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့စီစဉ်ထားတဲ့အကြောင်းမနေ့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကြေညာချက်မှာဖော်ပြပါတယ်နည်းပညာလွှဲပြောင်းမှုညာနာပစ္စည်းမိုဘိုင်းခွင့်နဲ့တီထွင်မှုတို့အပေါ်လေးစားမှုနဲ့အတူတရုတ်ရဲ့လုတ်ပုံကိုင်းမွန်အပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုအခွန်တိုးကောက်ဖို့ရည်ရွယ်တာလို့ကြေညာချက်မှာဖော်ပြပါတယ်။အီဂျစ်တို့ဂျာဝင်ဆောင်ရွက်ပေးမှုအရာအစ္စရေးနဲ့အပြည့်ခက်ရဆဲရေးသဘောတူညီမှုရပြီလို့ပါလက်စတိုင်းအရာရှိတွေကပြောဆိုလိုက်တာနဲ့အတူဒီကနေ့ဗုဒ္ဓဟူးနေ့မှာတော့အစ္စရေးနဲ့ဂါဇာနယ်ဆက်မှာအကြမ်းဖက်တိုက်ခိုက်မှုတွေညှို့နှဲသွားပါတယ်ရှင်။တရင်အချင်းချက်ကိုမတင်ရင်ထိုက်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အတန်ရဲ့ဂျာရာပရင်းနဲ့မနေ့ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 11.3 လိုင်းဒိုမီတာ32 kHz 6.35 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားလောပါ
This program has come to you from the Voice of America, Washington.